America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇူလိုင်လ20ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းမှာသတ္တရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနန်းလာတို့တင်ပြမှာပါဟော်မုတ်ရှိလေကြောင့်ဖျက်တမ်းတော့တဲ့ပရိုတိန်အလန်တင်ရင်နံတင်တင်မဖန်စီထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အန္တရာယ်များတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းပရိုတိန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်အမေရိကန်ပြည်ထောင်စုကဆိုရီအာရေဗျနိုင်ငံမှာရှိတဲ့လေတက်အခြေစိုက်စခန်းကိုအမေရိကန်တပ်ဖွဲ့တွေနဲ့စစ်ရင်အားတွေထပ်ပြီးတော့ဆီလုပ်လိုက်ပါတယ်American ပြည်ထောင်စုနဲ့ Pakistan နိုင်ငံပူးပေါင်းပြီးတော့လက်နက်ကင်စစ်သွေးကြအုပ်စုတွေအပေါ်ဖြိုခွင်းနှိမ်နှင်းတဲ့စစ်ဆင်ရေးတွေဒီလမှာစတင်လိုက်ပါတယ်။ဒီလိုသတင်းတွေကြားကြမှာပါမဆုမ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေကတော့ဖမ်းဆီးခံကြောင်းသားတွေချက်ချင်းပြန်ပြီးတော့လွှတ်ပေးဖို့နိုင်ငံတော်ဤတိုင်ခံပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဘာကသများအဖွဲ့ချုပ်တမကကြောင်းသားတွေကဒီကနေ့ဆန္ဒပြတောင်းဆိုကြပါတယ်။
ဒီလိုမျိုးဖြစ်နေတဲ့ကိစ္စရပ်ဒီကိုတောင်းခံမှုကြီးမသိလို့လားနောက်ဆိုရဲကိစ္စရပ်ပေါ်မှာကျွန်တော်တို့တန်ရရှိတယ်တကယ်ကိုယ်တိုင်က
ဘာကသများအဖွဲ့ချုပ်ရဲ့အထွတ်ထွတ်အတွေ့အမှုပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေဒဏ်ကြေးတသက်သသာနဲ့ပြည်တော်ပြန်နိုင်တဲ့အစီအစဉ်ကိုမလေးရှားကပြည်ထရေးဌာနကထုတ်ပြန်လိုက်ပါပြီ။နောက်လူသားတို့ရဲ့ကြီးမားတဲ့ခြေလှမ်းအဖြစ်လက္ခဏာအပေါ်မှာလူသားတွေပထမဦးဆုံးခြေချနိုင်ခဲ့တဲ့နှစ်ပေါင်း90ပြည့်ချိန်မှာပဲနောက်ထပ်လက္ခဏာပေါ်ကိုအာကာသယဉ်မှုတွေလွတ်တင်မဲ့ခီးစဉ်တစ်ကို NASA ကထပ်မံပြင်ဆင်နေပါတယ်။ဒီအကြောင်းသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အရှိလေပိုင်းဒေသကဟိုမိုဆီလေကြားကိုဖျက်ဆီးထားတဲ့ပရိတိန်အလန်တင်ရင်နံတင်တင်မော်ကိုမနေ့တော့ကြာနေကဖမ်းဆီးထိန်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အန္တရာယ်များတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းပရိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ပြောပါရယ်အီရန်ကဖမ်းတင်မော်နဲ့မတော်တဆထိခိုက်မိတယ်လို့ဆိုရဲစင်နာအင်ဘာရိုရင်နံတင်တင်မော်ကိုဟိုမိုဆီလေကြားနဲ့မျက်နှာချင်းဆိုင်မှာရှိတဲ့ဘန်ဒါအာဘာစိတ်ကမှာထိန်းထားတယ်လို့အီရန်နိုင်ငံက First Trade Agency ကပြောပါရယ်ပရိတိန်နိုင်ငံခြားရေးဝန်ကြီးကပရိတိန်နိုင်ငံခြားရေးဝန်ကြီးဟန်ကာရောတင်မော်ရီအန်ရကင်းဖို့ပရိတိန်ဘက်ကစဉ်းစားချင်းချင်းပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်သွားမယ်လို့ Twitter မှာရေးပါတယ်။အီရန်ရေနံတင်တင်မော်ခရစ်ဝမ်ကိစ္စကိုလည်းဖြေရှင်းနိုင်ဖို့နီလန်ရှာနေတယ်လို့ဝန်ကြီးဟန်ကာပြောပါတယ်။ဥရောပသမဂ္ဂကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်ပြီးဆီးရီးယားနိုင်ငံကိုရေနံတင်ပို့ဖို့ကြိုးပမ်းနေဆိုတဲ့တန်တရားနဲ့အီရန်ရေနံတင်တင်မော်ခရစ်ဝမ်ကိုဇူလိုင်လ၄ရက်နေ့ကဂျီပရော်တာရေးလက်ကျမှာပရိတိန်ကဖမ်းဆီးထားတာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ကလည်းအီရန်နိုင်ငံဟာအာဏာပေးတဲ့နိုင်ငံတက်တက်တစ်ခုလားဖြစ်တယ်လို့အင်ဂျီရောမာသတင်းထောက်တွေကိုမနေ့ကပြောပါရယ်ပရိတိန်ရင်နံတင်တင်မော်ရီဖန်စီထိန်းသိမ်းခံထားရတဲ့သတင်းနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကအခုလိုမှတ်ချက်ပေးပြောဆိုတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပရိတိန်နိုင်ငံနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောပါရယ်ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အလွန်ဆိုးရင်ကြောင့်အီရန်ရဲ့အလို့ရကြောင့်ဒေတာရင်တင်းမာမှုတွေပြေလျော့ရေးကြိုးပမ်းချက်တွေအပေါ်ထိခိုက်စေတယ်လို့ဒီကနေ့ပဲပြောဆိုပါရယ်
အမေရိကန်ပြည်ထောင်စုကဆာဒီအာရေဗျနိုင်ငံမှာရှိတဲ့လေတက်အခြေစိုက်ခန်းကိုတိုက်လေရင်တွေလေကြောင်းရံကာကွယ်ရေးစနစ်တွေပါဝင်အမေရိကန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလွတ်လိုက်ပြီဖြစ်ပါတယ်။ရှေ့လေပိုင်းဒေသတွေမှာအီရန်ဘက်ကစီးရီးယားချင်းချောက်မှုတွေရှိလာနေတာကြောင့်အမေရိကန်ဘက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးဆေးလွတ်လိုက်တာဖြစ်ပြီးတော့ဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900ကျော်လောက်လည်းပါဝင်နိုင်ခြင်းရှိပါတယ်။အမေရိကန်တပ်တွေဆာဒီနိုင်ငံမှာအခြေစိုက်ဖို့သဘောတူညီလိုက်တာနဲ့ပတ်သက်ပြီးတော့ဆာဒီနိုင်ငံခြားရေးဝန်ကြီးဌာနကလည်းမနေ့တောက်ကြနေ့ကကြေညာပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခဲ့ခြင်းတော့မရှိခဲ့ပါဘူး။အမေရိကန်ဟာ1990ပြည့်လွန်နှစ်တွေအတွင်းကဆာဒီနိုင်ငံကအဲ့ဒီလေတက်အခြေစိုက်စခန်းကိုအသုံးပြုခဲ့တာဖြစ်ပြီးတော့2003ခုနှစ်ကအီရန်နိုင်ငံရဲ့အာနာရှင်ဆလမ်ဟူစိန်ပြုတ်ကျသွားပြီးတဲ့နောက်မှာမတုံတော့ဘဲနေခဲ့တာပါ။အမေရိကန်နဲ့ဆော်ဒီကြားကုလိုစစ်အခြေစိုက်ခန်းကိုအသုံးပြုဖို့ကိစ္စကတော့အီရန်ဘက်ကပါရှန်ပင်လယ်ကွေ့ထဲမှာဗြိတိန်ရင်နံတင်တင်မော့ကိုဖမ်းလိုက်တာကြောင့်မဟုတ်ပဲလွန်ခဲ့တဲ့သတင်းပတ်အတော်ကြာကလေးကလှုပ်လာခဲ့တဲ့ကိစ္စဖြစ်တယ်လို့ပြောပါရယ်ပြီးခဲ့တဲ့မေလကအမေရိကန်သမ္မတထရမ့်အစိုးရကအီရန်နိုင်ငံဟာပင်လယ်ကွေ့ဒေသမှာအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်လာနိုင်ခြေတွေတိုးလာနေတယ်လို့အမေရိကန်ဘက်ကစုံစမ်းထောက်လှမ်းရရှိကြောင်းပြောကြားလိုက်ပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေပိုပြီးတော့များလာနေတာဖြစ်ပါရယ်ဆော်ဒီနိုင်ငံကိုတပ်ဖွဲ့တွေဆေးလွတ်ဖို့ကိစ္စကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကလည်းသဘောတူလိုက်ပြီဖြစ်တယ်လို့အမေရိကန်ရဲ့ဗဟိုကုကရေးဌာနကတောက်ချာနေတဲ့နေပိုင်းကအကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကင်စစ်သွေးကြအုပ်စုတွေအပေါ်ဖြိုခွင်းနှိမ်နှင်းတဲ့စစ်ဆင်ရေးတွေဒီလမှာစတင်လိုက်ပါတယ် လိလာတုံးသက်သူတွေကတော့ဒီစစ်စင်ရေးဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်တို့ဝါရှင်တန်မှာလာမယ့်တဲ့မအတွင်းတွေ့ဆုံပွဲမတိုင်ခင်မြေပြင်စစ်စင်ရေးတွေပူပေါင်းလုပ်ကိုင်မှုအဖြစ်သုံးသပ်ကြပါတယ်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်ဖို့နောက်ကွဲကနေစီစဉ်ခဲ့သူအဖြစ်ဆွဆွဲခံထားရတဲ့ Laksa E Dilba Group အုပ်စုခေါင်းဆောင်ဟာဖစ်ဆဒီဒ်ကိုပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်တာဝန်ရှိသူတွေကပြီးခဲ့တဲ့ပုဒ်ထုနေမှာဖမ်းဆီးခဲ့တာပါ။အဲ့ဒီဟိုတယ်တက်ခဲမှုအတွင်းသေဆုံးခဲ့တဲ့လူ166ဦးထဲမှာအမေရိကန်နိုင်ငံသား6ဦးပါဝင်ပါတယ်။ဘာသာရေးကောင်းဆောင်ဟာဖစ်ဆဒီဒ်ကိုပြီးခဲ့တဲ့နေ့နဲ့အတွင်းအပြင်းအထန် PR ပေးပြီးတော့အခုလိုဖမ်းဆီးမိလိုက်တဲ့အပေါ်သမ္မတဒေါ်နယ်ထရမ့်က Twitter ကနေချီးကျူးရေးသားခဲ့ပါတယ်။ဝန်ကြီးချုပ်အီမရာခန်ရဲ့အမေရိကန်ခေတ်တိုင်ခင်မှာပါကစ္စတန်ဘက်ကအခုလိုလှုပ်ရှားလိုက်တာဟာသမ္မတထရမ့်အစိုးရနဲ့ဆက်ဆံရေးတိုးတက်ဖို့ကောင်းမွန်တဲ့လက္ခဏာဖြစ်လိမ့်မယ်လို့လည်းကြွမ်းကျင်သူတွေကရှုမြင်ကြပါတယ်။ပါကစ္စတန်နိုင်ငံဟာသူ့မြေပေါ်ကအကြမ်းဖက်သမားတွေကိုနှိမ်နင်းနိုင်ခြင်းမရှိဘူးဆိုပြီးတော့သမ္မတထရမ့်အစိုးရကဆွဆွဲပြောဆိုထားတာလည်းဖြစ်ပါတယ်။
2019ခုနှစ်ကလူသန်း150လောက်ရဲ့လူမှုဖူလုံရေးနံပါတ်တွေနဲ့အခြားပုဂ္ဂိုလ်ဆိုင်ရာအချက်အလက်မှတ်တမ်းတွေပေါက်ကြားသွားခဲ့မှုနဲ့ပတ်သက်ပြီးတော့ Equifax သတင်းအချက်အလက်နဲ့နည်းပညာကုမ္ပဏီအနေနဲ့အမေရိကန်ရဲ့ဘူကုံတော်ရေးကော်မရှင်ကိုဒေါ်လာတန်း900ကျော်ပေးပြီးတော့သဘောတူညီမှုရသွားပြီဖြစ်တယ်လို့ The Wall Street Journal ကသတင်းစာအကဖော်ပြလိုက်ပါတယ်။ဒီလိုမျိုးနှစ်ဖက်သဘောတူညီမှုကိုတော့အစိုးဆုံးအနေနဲ့တနင်္လာနေ့မှာချိန်ညားသွားမယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နှိစက်မှုရှိတဲ့သူတို့ကိုကူးကားပြီးတော့ The Wall Street Journal သတင်းစာကဖော်ပြခဲ့တာပါ။ဒါပေမဲ့ Equifax ဘက်ကုမ္ပဏီဘက်ကတော့တစုံတရာဖြေချဖို့ငြင်းဆန်ခဲ့ပါတယ်။ဒီသဘောတူညီဒီလိုသဘောတူညီလိုက်တဲ့အတွက်ဗဟုကုံသွယ်ရေးကော်မရှင် FTC စားသုံးသူတွေရဲ့ဗန္ဒာရေးဆိုင်ရာကာကွယ်ပေးမှုဘူရို CFPB နဲ့ပြည်내ရှိနေကြုံတော်များများရဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းဖြစ်ရှင်းပြီးသားဖြစ်စေမှာဖြစ်တယ်လို့ဒီသတင်းစာကပြောပါတယ်။ဒါပြင်စားသုံးသူတွေဘက်ကတနိုင်ငံလုံးတိုင်းတာနဲ့တရားစွဲထားတာကိုလည်းပြည်လည်သွားစေမှာဖြစ်တယ်လို့ဆိုပါတယ်။နောက်နဲ့ပတ်သက်ပြီးတော့လည်း FTC နဲ့ CFPB အဖွဲ့ပြောခွင့်ရတွေကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုထားတာမရှိဘူးလို့ဆိုပါတယ်။ဒီသတင်းအချက်အလက်ပေါက်ကြားမှုဟာအမေရိကန်ပြည်ထောင်စုမှာလူတွေရဲ့ပုံကိုယ်ရေးဆိုင်ရာအချက်အလက်တွေအများဆုံးပေါက်ကြားမှုတွေထဲကတစ်ခုဖြစ်ပါတယ်။ဒါကိုကုမ္ပဏီဘက်ကလည်းသတင်းပတ်6ပတ်ကျော်တဲ့အထိမသိရှိခဲ့ပါဘူး။အဲ့လိုသတင်းချက်လက်တွေပေါက်ကြားသွားတာကြောင့်လူတဦးကြီးရဲ့လူမှုဖူလုံရေးနံပါတ်မွေးနေ့လိပ်စာဒီကားလိုက်စင်နဲ့ဒီအကျွေးဝယ်ယူသုံးဆွဲကန်နံပါတ်တွေလည်းပါသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီလိုအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုကော်လိုရက်ဒိုပြည်နယ်ဒန်ဗာကိုရောက်ရှိနေတဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကသူ့အစိုးရနဲ့အမေရိကန်ကြားဆက်ဆံရေးအပေါ်အလေးနက်ထားပြောဆိုသွားပါတယ်။ကဘာတဝါလုံးမှာလွတ်လပ်မှုတွေကိမ့်မဲ့သွားအောင်လို့အာဏာပိုင်တွေကနှောက်ယှက်ဟန်တာဖို့နေလန်းရှာနေတယ်လို့သမ္မတဆိုင်အင်ဝမ်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ဒီမိုကရေစီစနစ်ဟာထိုင်ဝမ်အတွက်အဖို့အတန်ဆုံးအရာဖြစ်တဲ့အတွက်ဘလို့အခြေအနေမျိုးမှမဆိုကာကွယ်သွားရမယ်လို့လည်းပြောပါတယ်။လွတ်လပ်မှုနဲ့ဒီမိုကရေစီရေးစံတန်ဖိုးတွေကိုအလေးထားတာချင်းတူညီကြတဲ့အမေရိကန်နဲ့တိုင်ဝမ်ရဲ့ဆက်ဆံရေးကပိုးပြီးတော့အရေးကြီးလာပါတယ်လို့လည်းသမ္မတဆိုင်အင်ဝမ်ကသူ့ကိုဂုဏ်ပြုတည်ခင်းတဲ့ညစာစာပွဲမှာပြောဆိုသွားတာပါဒီညစာစာပွဲကိုသူ့ကိုထောက်ခံတဲ့ဧည့်သည်ပေါင်း600လောက်တက်ရောက်ခဲ့ကြတာပါအမေရိကန် Republican အထက်လွှတ်တော်အမတ် Cory Gardner ကလည်းတိုင်ဝမ်ကိုဒေါ်လာ 1.1 ဘီလီယံဖိုးလက်နက်ရောင်းချပေးမဲ့ကိစ္စနဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်အလားအလာတွေကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်ကော်လိုရာဒိုမှာနှစ်ရက်လာရောက်ခဲ့တဲ့သမ္မတဆိုင်အင်ဝမ်ဟာတိုင်ဝမ်နဲ့တန်တမာဆက်ဆံရေးရှိတဲ့ကရေဘီယံပင်လယ်ကွေ့နိုင်ငံတွေကိုဆက်ပြီးတော့ခီးဆက်မှာလည်းဖြစ်ပါတယ်
။ဂျပန်နိုင်ငံကအနီမေးရှင်းရုပ်သံစတူဒီယိုတစ်ခုကိုမီးရှို့ပြီးလူ33ယောက်ကိုတတ်ခဲ့တယ်လို့တန်ကြားရှိသူဟာလူရဲမှုနဲ့ပြစ်ဒဏ်ကြခံခဲ့ရသူတဦးဖြစ်ပြီးတော့သူရေးထားတဲ့ဝတ္ထုခိုးချခံခဲ့ရတယ်လို့ယူဆတာကြောင့်အခုလိုတိုက်ခိုက်တာဖြစ်တယ်လို့သတင်းတွေကတောက်ကြနေမှာဖော်ပြလိုက်ပါတယ်ဒီတိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့သူဟာအသက်42နှစ်အရွယ်ရှင်ဂျီအေအိုဘာဆိုသူဖြစ်ပြီးသူဟာ2012ခုနှစ်ကတိုကျိုမြို့ရှေ့ဘက်ကစတိုးဆိုင်တစ်ခုကိုလူရွက်ခဲ့တာကြောင့်ထောင်ချခဲ့ဘူးတဲ့သူဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကိုကူးကားပြီးတော့ NHK သတင်းဌာနကဖော်ပြပါတယ်ဒါပြင်သူဟာစိတ်ပိုင်းဆိုင်ရာအရာလဲစေကူသောမှုတွေကိုလုပ်နေရတယ်လို့ NHK ကပြောပါတယ်ဂျပန်နိုင်ငံရဲ့ရှေးဟောင်းမြို့တော်ချိုတိုကနာမည်ကြီးချိုတိုအနီမေးရှင်းရုပ်သံစတူဒီယိုကိုတိုက်ခိုက်တာကြောင့်လူ33ယောက်သေဆုံးပြီး10ယောက်ကတော့စိုးရိမ်စရာအနေထားနဲ့ဆေးရုံတင်ထားရတယ်လို့အာဏာပိုင်တွေကပြောပါတယ်။သေဆုံးသူအများစုကတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုရှူမိတာကြောင့်သေဆုံးသွားခဲ့ကြတာပါ။ဒါဟာ2000ခုနှစ်ကတိုကျိုမြို့မှာလူပေါင်း44ယောက်မိလောင်သေဆုံးမှုဖြစ်ပြီးတဲ့နောက်အဆိုးဝါးဆုံးလည်းဖြစ်ပါတယ်။ ီမီးလောင်ကျွမ်းမှုကိုတော့တမင်သက်သက်မီးရှို့တိုက်ခိုက်တာလို့လူတွေကတန်ကြားရှိနေကြတာပါဂျပန်နိုင်ငံဟာကမ္ဘာမှာတော့မူကင်းကျူးလွန်မှုအနည်းဆုံးနိုင်ငံတွေကတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံအလဲပိုင်းဟန်နန်ပီနေကတံခွေဆေးရုံတစ်ခုမနေ့တောက်ကြနေညနေမှာပောက်ကွဲခဲ့တာကြောင့်တေဆုံးသူ10ဦးထက်မနည်းရှိပြီးစက္ကူဦးကျော်တန်းရအပြင်ထန်ရသွားခဲ့တယ်လို့ Sanex မြို့ကအခြေဆိုင်ဒေသခံသတင်းဌာနကဆိုပါတယ်။တန်ရရသူထက်က9ဦးကတော့ဆိုရင်ရတဲ့အခြေအနေမှရှိပါတယ်။ပောက်ကွဲမှုအပြင်းလွန်းတာကြောင့်အနီးအနားကအိမ်တွေပါပြိုကျခဲ့တာပါ။ရှာဖွေကယ်ဆယ်ရေးလုပ်သားတွေလည်းအသက်ရှင်ကျန်ရသူတွေကိုဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။တံခွေဆေးရုံထက်ကဟာနာကိုတံခွေကုမ္ပဏီပိုင်းပစ္စည်းတခုညနေ6နာရီဝန်းကျင်လက်မှာပောက်ကွဲခဲ့တာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်အရေးအတွက်အတိအကျမသိရတဲ့ခြားလူအတော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ဒေသခံအနာပိုင်းတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသွားသူတွေကိုလည်းနှိစာရစီရင်တွေကိုပို့ထားတာပါ။ရှာဖွေကယ်ဆယ်ရေးအတွက်မိသက်က46ဆင်းနဲ့မိသက်သမား209ဦးကိုဆေးလုထားတယ်လို့ဟန်နန်ပြည်နယ်မိသက်ဌာနကဒီကနေ့ပြောပါတယ်။
တောင်အာရှဒေသကအိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုတ်တုံမိုးတဲထန်စွာရွာသွန်းပြီးရေကြီးတာကြောင့်တည်ဆုံးသူရေတွက်ဟာ152ယောက်ရှိသွားပြီဖြစ်ပါတယ်။ဒါအပြင်လူသန်းနဲ့ချီပြီးတော့လည်းရေဘက်အနေနဲ့ကြုံနေရသလိုတရိတ်ဆန်တွေလည်းရေဘက်အနေနဲ့ရင်ဆိုင်နေရတယ်လို့အာနာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းရေကြီးမှုကြောင့်နီပေါ်နိုင်ငံမှာ90ထက်မနည်းတည်ဆုံးပြီးတော့အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းကအာသံပြည်နယ်မှာတော့50ထက်မနည်းတည်ဆုံးခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့လူဒဒါဇင်လောက်တည်ဆုံးခဲ့တာပါ။အိန္ဒိယနိုင်ငံကမြန်မာပုဒ်ရမြေကမ်းမတွေဖြိုချပြီးရေကြီးတာကြောင့်ကာဇီရန်ကမျိုးသားစတော်ဂျိုဝိုင်းနင်းကရှားပါးတိရစ္ဆာန်မျိုးတစ်ခုပြတဲ့ဂျိုချောင်းနဲ့ကြက်10កောင်လောက်တည်ဆုံးသွားတယ်လို့အာသံပြည်နယ်တာဝန်ရှိသူရှိတ်ကူမားကလည်းပြောပါတယ်။လုံခြုံရေး24နာရီအတွင်းရေပြန်ကျသွားပြီဖြစ်ပေမဲ့ရေကြီးမှုကြောင့်တော့အာသံပြည်နယ်တဝန်းကရွာ3900မှာနေထိုင်နေကြတဲ့လူ 4.8 သန်းလောက်ရေပေးအနေနဲ့ရင်ဆိုင်နေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။စနေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ်။တိုင်းပြည်ရဲ့ပဂရိအခြေအနေတွေကိုထောက်ပြပြောဆိုတာကိုမတရားပုံမှားတွေနဲ့ဖမ်းဆီးတရားစွဲထောင်ချခံထားရတဲ့ចောင်းသားတွေကိုချက်ချင်းပြန်ပြီးတော့လွှတ်ပေးဖို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ဘဂတာចောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။ရန်ကုန်တက္ကသိုလ်ကိုတော်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်ចောင်းသူចောင်းသားတွေကဆန္ဒပြဆိုင်းပုတ်တွေကင်ဆောင်ပြီးအခုလိုတောင်းဆိုခဲ့ကြတာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ဘာကြောင့်တော်ဆန်းစုကြည်ကိုတမကចောင်းသားတွေကဆန္ဒပြခဲ့ကြရပါသလဲ။ဒီကနေ့ရန်ကုန်တက္ကသိုလ်ဆရာတုခမ်းမမှာမြန်မာနိုင်ငံကင်းထောက်ဖွဲ့ချုပ်အကြီးအကဲဖြစ်ဂတိခံယူဖို့ရောက်ရှိလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘဂတာရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကဘဂတာကျောင်းသားတွေကဖမ်းဆီးခံကျောင်းသားတွေအမြန်ဆုံးပြန်လွှတ်ပေးရေးအပါအဝင်ကျောင်းသားတို့ရဲ့အခွင့်အရေးတွေအတွက်စိုက်မှုတွေကင်ဆောင်ပြီးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဘဂတာများဖွဲ့ချုပ်ကကျောင်းသူကျောင်းသားတွေကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုဘာကြောင့်ဆန္ဒပြခဲ့ရပါသလဲ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘဂတာထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီနေ့တိုင်းပြည်မှာဖြစ်နေတဲ့အကြောင်းသားခုရေးကိစ္စအပါအဝင်ပေါ့နော်။ 7-9 ကျွန်တော်ရှိတတ်တဲ့ချိန်မှာကျွန်တော်တို့ကိုတရားစွဲဆိုရဲ့ကိစ္စရဲ့မျိုးဒီလိုမျိုး 7-9 ခန်းသားတွေပေါ်မှာဒီပုံမှန်ဆက်ကိုတက်ပြီးတော့တရားစွဲဆိုမှုတွေရှိနေတယ်။ပြီးရခါမှာဒီအော်တိုဒီကိစ္စမှာပါနေတဲ့ထူးဝေရန်လိုကိစ္စရဲ့မျိုးတွေရှိနေတယ်။အဲ့တော့ဒီလိုမျိုးဖြစ်နေတဲ့ကိစ္စရဲ့ဒီကိုတောင်းခံမှုကြီးမသိလို့လား။နောက်ဆိုရဲကိစ္စရဲ့ပေါ်မှာကျွန်တော်တန်ရရှိတယ်။တကယ်ကိုယ်တိုင်ကတကယ်တိုင်မသိဘူးလို့လည်းကျွန်တော်ယူဆတဲ့ကြောင့်ကျွန်တော်တို့ဒီနေ့အဲ့လိုမျိုးလောက်ကြရတာဖြစ်ပါတယ်အဓိကရည်ရွယ်ချက်ကတော့ဒီနေ့ရန်ကုန်တိုင်းမှာဖြစ်ပျက်နေတဲ့တောင်သားခွင့်ရင်ဆုံးဆုံးတာဒီမန္တလေးတိုင်းမှာဖြစ်ပျက်နေတဲ့တောင်သားငယ်လေးတွေဖမ်းတဲ့ကိစ္စရဲ့မျိုးတောင်သားမှုတွေစီစဉ်ခြင်းနဲ့ပြည်ရဲ့ခေါင်းကမျက်နှာချင်းဆိုင်ပြီးတော့ကျွန်တော်တို့တွေနဲ့အင်းဝါနေတဲ့အောင်ဖြစ်နေတဲ့တောင်သားမှုကြီးနဲ့မျက်နှာချင်းဆိုင်ပြီးကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်ပေါ်ထုတ်တာဖြစ်တယ်
တိုင်းပြည်ရဲ့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကိုတက်ကြွထိုးထောက်ပြခဲ့ကြတဲ့တောင်သားတွေအပါအဝင်ဒီမိုကရေစီအားစုတွေတက်ကြွလှုပ်ရှားသူတွေကိုကာကွယ်ရေးနဲ့ပြည်ထရေးအပါအဝင်အာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့ဖန်စီတရားစွဲဆိုထောက်ချနေတဲ့အခြေအနေကိုတော့ပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့ဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့ LND ရသားဆွေရနေတဲ့တာဝန်မဲ့လစ်လူမရှုထားသေးဘူးလို့လည်းဘာကတာအထွေထွေအတွေ့အမှုကဝေဖန်သွားပါတယ
်။မတရားဖန်ဆန်းနေဆိုရင်လွတ်မှာပေါ့ဆိုရယ်စကလုံးတစ်လုံးပဲပြောသွားပါတယ်ပေါ့နော်။အဲ့တော့ဒီဘက်ကတုတ်ပြင်ကြတာတော့ဟိုတုန်းကလို့ကျွန်တော်တို့တွေဂျားထဲမှာရှိတဲ့မျိုးစိမ့်မရှိတော့ဘူးလို့ခံစားရပါတယ်ပေါ့နော်။အဓိကပြောချင်တာကဒေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြောရမယ့်ကိစ္စရတာတော့အရှားမဟုတ်ဘူး။ဒီကနေ့နော်ဆေးအုပ်စုရဲ့လက်ကမ်းဖြစ်တဲ့ဒီလေအော ကျွန်တော်တို့ကတော့လက်ပိုက်ကြည့်နေတဲ့တော့နော်ပြည်တော်ရင်းနဲ့ဆိုးသူကတော့ဟန်းစုကြီးကောင်းယူပါမလုံးမှာမဟုတ်ဘူးတနည်းအားဖြင့်ပြောလူကောင်းယူပါမလုံးမှာမဟုတ်ဘူးအဲ့တော့ကြောင့်နော်လက်ပိုက်မကြည့်တော့ပဲနဲ့ဆိုးသူနဲ့လမ်းခွဲတင်နေဆိုးသူနဲ့နီးစပ်နေလုပ်ငန်းစဉ်အစားလေဆုံးအားလုံးကိုကျွန်တော်တို့ကတော့အစားနေပြန်ပြောင်းလူတို့နဲ့နီးစပ်တဲ့လူ့အခြေပြုရဲ့အင်အားစုနဲ့နီးစပ
တမကကျောင်းသားကျောင်းသူတွေဘက်ကကျောင်းသားသူတွေရဲ့အခွင့်အရေးဆန္ဒထုတ်ဖော်တောင်းဆိုခဲ့တာဟာနိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်권အဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆို권လှုပ်ရှားမှုအဖွဲ့အတန်ကကြိုးဆိုပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆို권လှုပ်ရှားမှုအဖွဲ့အတန်ကကိုရဲဝေဖြူအောင်ကအခုလိုပြောပါတယ်
ကိုကျွန်တော်တို့ဒီတောင်းသားတွေရဲ့တောင်းဆိုချက်က၃ခုရှိတာတွေ့ရတယ်။အခုကတော့ဒီအဆောင်တွေပြဿနာတွေကိစ္စတွေဟိုအခုလက်ရှိဒီတောင်းတွေမျိုးဆက်မှာပါတဲ့တောင်းသားတွေအပါအဝင်အခြားတောင်းသားတွေဖန်ပြခံထားတာလွတ်မြောက်ဖို့ပေါ့။နောက်တစ်ခုကဒီ on the beat ဒီပါကိစ္စနဲ့ပတ်သက်ပြီးတော့ဒီကိုယ်ရင်တောင်းသားလေးတယောက်မသိမဆိုင်အဖမ်းခံထားရတာပေါ့နော်သူပြန်လွတ်မြောက်ဖို့ဆိုတော့အကျယ်ဒီကအချက်၃ချက်တွေ့ရတယ်ပေါ့။သူတို့လောက်ကလည်းဟိုကြိုးကြိုးရဲဒါတောင်းသားတွေနဲ့သူတို့ရဲ့ဒီရဲဝုန်းဝုန်းနဲ့သူတို့ရဲ့ဆန္ဒကိုဟိုထုတ်ဖော်လာတာပဲပေါ့နော်။နောက်တစ်ခုကဒီလိုတောင်းဆန်းသူဒီကျောင်းလာတဲ့အချိန်မှာဒီဆန္ဒပြတယ်တောင်းဆိုတယ်ဆိုတာကကောင်းတဲ့ကိစ္စတစ်ခုပဲပေါ့နော်။ဘာလို့ကောင်းတဲ့ကိစ္စတစ်ခုပဲဆိုတော့ကျွန်တော်တို့ကတစ်ဖက်မှာကနိုင်ငံရေးပြဿနာအားဖြင့်ဘာလို့တွေ့ရလဲဆိုတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီနေ့ဒီမှာဖြစ်ပြနေရတကယ်ဒီအဖြစ်အပျက်တွေအချက်လက်တွေကိုတကယ်ရောတိရောတိရလားဆိုတာပြဿနာပဲ။ကျွန်တော်တစ်ခါကဒီတောင်းဆန်းသူဒီနှုတ်ကထွက်ခဲ့တဲ့စကားကြီးနားထောင်အောင်ကြားရလို့ရှင်တစ်ခါကအံ့ဩမိတဲ့အခြေအနေကိုရှိရပေါ့နော်။သူကတကယ်နေတဲ့အခြေအနေတိရောတိရလားဆိုတဲ့ကိစ္စဖြစ်လာတာပေါ့။အဲ့ဒီလိုအခြေအနေမျိုးမှာတောင်းသားတွေကတကယ်နေတဲ့အခြေအနေကိုပြောပြခြင်းဆန္ဒထုတ်ဖော်ခြင်းအားဖြင့်တောင်းဆန်းသူကြီးလည်းတိလာနိုင်နေပေါ့နော်အဲ့တော့ဒီနေ့လိုဟာမျိုးကဒီတောင်းဆန်းသူကြီးတကူတိုင်းတည့်ရလားမတည့်လို့ရှိရင်သူဘယ်လိုဖြစ်ရှင်းမလဲဆိုရဲအဖြစ်တစ်ခုပေါ်ပေါက်လာမလို့ပြင်ပါတယ
်ဒီကနေ့ရေကုန်တက္ကသိုလ်ဆေးရတုခမ်းမကိုတောင်းဆန်းသူကြီးရောက်ရှိလာတဲ့အချိန်မှာတော့ဆန္ဒပြဖို့ဆောင်ဆိုင်နေတဲ့ចောင်းသားတွေကိုရေကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးပင်သိန်းကလာရောက်စကားပြောခဲ့တာရှိသလိုစိုင်းမုတ်တွေပကိုင်ဆောင်ဖို့ကိုလည်းရဲတော်ဝင်ရှိတဲ့သူတွေကဟန်တာပိတ်ပေးခဲ့ပါတယ်ဒါပေမဲ့လည်းတော့ဆန်းစုကြည်ကန်းကိုပန်းကျဲတဲ့ဝေရောက်ချိန်မှာတော့တပ်မကကျောင်းသူကျောင်းသားတွေဘက်ကဖေးကနေစိုက်ဖို့တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။အခုလိုတော့ဆန်းစုကြည်ကိုကျောင်းသူကျောင်းသားတွေကဆန္ဒပြတာပထမဆုံးအကြိမ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွေဖောက်ဖျက်မှုတွေပေါ်တော့ဆန်းစုကြည်အနေနဲ့မတိကျိုးကျိုးလစ်လူပြုထားတဲ့ဆိုပြီးလဲဒေဂဒဂခီးစင်တချို့မှသူ့ကိုဆန္ဒပြခဲ့ကြတာရှိသလိုလက်ပရောင်းချီးဒီစီမံကိန်းအရေးတော့ဆန်းစုကြည်တွားရောက်လေ့လာစေတော့ကလည်းဒေသခံတွေဘက်ကဆန္ဒပြကန့်ကွက်ခဲ့ကြပါသေးတယ်ရှင်။
ရရှိများရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်တွတ်တော်မှာတည်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရာအပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တက်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲမယ်အနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲမဖြစ်မနေပြင်ဆင်ရပါရရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့မလေးရှားရောက်မြန်မာနိုင်ငံသားတွေနေရရင်ပြန်နိုင်မှုဘလို့အခွင့်အလမ်းတွေရနိုင်ပါပြီလဲဆိုတာကိုကြည့်ရအောင်ပါ။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်ပြီးတော့အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေနဲ့နောက်နိုင်ငံခြားသားအလုပ်သမားတွေအနေနဲ့လူငင်းချမ်းသာခွင့်ဖြစ်တဲ့ဒဏ်ကြေးတသက်သာသာနဲ့ပြည်တော်ပြန်နိုင်တဲ့ Bad for Good B4G program ဖြစ်တဲ့ 6+1 ဆိုတဲ့အစီအစဉ်ကိုမလေးရှားနိုင်ငံပြည်ထရေးဝန်ကြီးဌာနကဇူလိုင်လ18ရက်နေ့ကထုတ်ပြန်လိုက်ပါတယ်ဒီအတွက်ဒီ9လအတွင်းမှာတော့တရားမဝင်နိုင်ငံသားတွေဟာဒဏ်ကြေးတက်တာစွာနဲ့ပြည်တော်ကိုပြန်နိုင်ကြမှာဖြစ်ပါတယ်အသေးစိတ်ကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့သူတွေအနေနဲ့9လအတွင်းမှာ
ကျွန်တော်တို့ကမလေးရှားပြည်ရဲ့ဝန်ကြီးဌာနကတရင်ထုတ်ပြန်လိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့မြန်မာတန်ရုံကိုစားပြုပြီးမလေးရှားနိုင်ငံကထိတ်သိမ်းစခန်းတွေကမြန်မာတွေကိုအကူအညီပေးနေတယ်ကိုတီဟာမောင်မောင်ကအခုလိုပြောပြပါတယ်
သူကတော့ဘက်ဖို့ဂုတ်ပေါ့နော်ဟိုဘက်ဖို့ဂုတ်ဆိုကျွန်တော်မြန်မာနိုင်ငံကိုအကောင်းဆုံးညမနိုင်ငံဆိုကိုမိခင်နိုင်ငံကိုအကောင်းဆုံးပြန်နိုင်အောင်စီစဉ်ပေးတယ်ဆိုတဲ့ပရိုဂရမ်ဆိုပြီးသူတို့ထုတ်ပြန်နေပေါ့အဲ့တော့သူက6+1ဆိုတဲ့အတိတ်ပဲလာမှာရဲ့6ဆိုတာကခြောက်ရာကတန်ကြီးတရာကဖက်ရှင်ပတ်ပေါ့အဲ့တော့စုစုပေါင်းကျွန်တော်တို့ကခုနှစ်ရာတန်ကြီးတောက်ဝင်းမှပြန် ော့ငါလပဲပြီးထားတယ်အဲ့တော့အခုဘယင်ကလည်း30ရင်းနေ9လပိုင်း30ရင်းနေကိုနန်းတက်มาဆိုတဲ့ခါကျတော့သူအချိန်ကိုက်ကလေးဒီဘယင်ရဲ့လူငယ်ချက်တော့ဝင်ဆိုတဲ့ဒီတက်တက်တတာနဲ့ပြန်တဲ့အစီအစဉ်ကိုစပြေးလိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုယူဆတယ
်အရင်တုန်းကတော့3+1အစီအစဉ်ဆိုတာနဲ့ဒန်ကျေးတက်တာတဲ့အစီအစဉ်တွေရှိခဲ့ကြအောင်အခုအခါမှာတော့6+1အစီအစဉ်ဖြစ်တာမို့ဒန်ကျေးကအနည်းငယ်ပိုများသွားကြောင်းဒါပေမဲ့ပုံမှန်အချိန်လေးမှာပေးနေတဲ့ဒန်ကျေးတဲ့ဆိုင်ရင်တော့ဒီအစီအစဉ်ကကောင်းမွန်တဲ့အတွက်မြန်မာပြည်အများအပြားပြန်နိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။3+1နဲ့ဆိုလို့ရှိရင်တော့300လောက်ပိုများသွားတာပေါ့မှာရဲ့။အားလဲသူတို့ကဒန်ကျေးတက်တက်တာတာနဲ့ပြန်လို့ရတယ်ဆိုပြီးတော့သူသတ်မှတ်ထားတာအဲ့ဒါမှမဟုတ်ပဲနဲ့ပြန်မယ်ဆိုလို့ရှိရင်တော့အမြင့်ဆုံးတန်ကြီး3100တောင်ပြန်ရတာ哦အဲ့တော့အဲ့ဒါလေးနဲ့ရှင်းလိုက်ရင်တော့အများကြီးဆက်တာသွားတယ်လို့ကျွန်တော်တို့အဲ့လိုသားတယ်လေ
အခုချိန်မှာတော့မလေးရှားနိုင်ငံမှာအဖမ်းဆီးတွေဇက်တိုက်လုလာပြီးအော်ပရာစီစစ်စင်ရေးတွေဇက်တိုက်လုနေတယ်လို့အခုလိုမျိုးဒန်ကျေးပေးပြီးပြန်ရတဲ့အစီအစဉ်တွေကြောင့်နောက်ထပ်အဖမ်းဆီးတွေခက်ဆိတ်ဆိတ်လုလာနိုင်တယ်လို့လည်းကိုတီးယားမမောင်ကဆိုပါတယ်နိုင်ငံကူးလက်မှတ် passport တက်တန်းပြန်နေသူတွေအနေနဲ့နီးစပ်တဲ့လူဝင်မှုကြီးကြပ်ရေးရုံးတွေမှာဒဏ်ကြေးပေးဆောင်ပြီးနေရပြန်နိုင်တယ်လို့နိုင်ငံကူးလက်မှတ်မရှိတဲ့သူတွေအနေနဲ့လည်းမှတ်ပုံတင်မှုရင်းနဲ့အိမ်တော်စုစည်ရင်မိတ္တူများယူဆောင်ပြီးမြန်မာတန်ရုံးကိုတွားရောက်ပြီး CI လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင်းအထောက်ထားစာအုပ်ကိုရှောက်ထားရမှာဖြစ်ပါတယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စည်ရင်အရမလေးရှားနိုင်ငံမှာတရားဝင်လုလုပ်နေကြတဲ့မြန်မာလူသမားပေါင်း2,000ကျော်ရှိပြီးတခြားနိုင်ငံတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားမှာမြန်မာလူသမား9,000တဲ့မနဲ့ရှိနေတယ်ဆိုပြီးခန့်မှန်းထားပါဗျ။အဲ့ဒီထဲမှာတရားမဝင်နေထိုင်လုလုပ်ကင်နေကြသူတွေလည်းသိမ်းနဲ့ချီပြီးရှိနေပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လက္ခဏာပေါ်မှာလူသားတို့ခြေချနိုင်ခဲ့တာ2,900ပြည့်သွားတဲ့အချိန်နောက်ထပ်ခြေလန်းတစ်ဆဖို့ဆောင်ရွက်နေတဲ့အကြောင်းသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။လူသားတွေအတွက်ကြီးမားတဲ့ခြေလန်းတလန်းအဖြစ်နဲ့လက္ခဏာပေါ်ကိုလူသားတွေပထမဆုံးခြေချနိုင်ခဲ့တာအခုဆိုရင်တော့နှစ်ပေါင်း90ပြည့်သွားပြီဖြစ်ပါတယ်။လာပေါ်ကိုလူသားတွေခြေချနိုင်အောင်စွမ်းဆောင်နိုင်ခဲ့တဲ့ American အာကာသသိပ္ပံ Agency NASA ကတော့နောက်ထပ်လက္ခဏာပေါ်ကိုအာကာသယာဉ်မှုတွေလွှတ်တင်မဲ့ခီးစဉ်တစ်အတွက်ကိုလည်းထပ်မံပြင်ဆင်နေကြပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးပြောပြပေးပါရှင်
။လက္ခဏာပေါ်ကို American အာကာသယာဉ်မှုနီအမ်စတောင်ပထမဆုံးချိန်ခြေချခဲ့တာအနည်း90ရှိလာတဲ့အချိန်မှာပဲနောက်ထပ်တစ်ချိန်ခီးစဉ်တစ်ခု2024ခုနှစ်မှာဆေးလွတ်ဖို့ပြင်ဆင်နေတာပါအင်ကာယူထိလူသားတွေဆေးလွတ်နိုင်မဲ့ခီးစဉ်အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့လောက်ပါကိုနောက်တစ်ချိန်အာကာသယာဉ်မှုတွေဆေးလွတ်မဲ့အစီအစဉ်ကိုတော့ Great Tanner တွေကအပိုလိုနာမည်ရဲ့အမွှာညီမ Artemis လို့အမည်ပေးထားတဲ့အကြောင်း NASA ကြီးကဲ Jim Bridenstine ကပြောပါတယ
် And in this new program we call Artemis named after Apollo's twin sister we will in fact send the next man and the first woman to
Apollo ရဲ့မောင်ကြီးမှ Artemis လို့အမည်ပေးထားတဲ့အစီအစဉ်တက်မှာတော့နောက်ထပ်အမျိုးသားတဦးနဲ့ပထမဆုံးအမျိုးသမီးတဦးကိုလရဲ့တောင်ဝင်ရိုးစွန်းကိုဆေးလွတ်သွားမှာပ
ါလကပါရဲ့တောင်ဝင်ရိုးစွန်းမှာတွေ့ရှိထားတဲ့တန်ချိန်တန်းတဲ့ခြေရဲ့ရေခဲတွေပါဝင်တခြားအရင်းမြစ်တွေဟာခီးစဉ်တဲ့အတွက်အထောက်အကူဖြစ်လာဖို့လည်းမျှော်လင့်ထားတာပ
ါ Hundreds of millions of tons of water ice on the south pole of the moon have now been discoveredhundreds of millions of tons
လာကဘာရဲ့တောင်ဝင်ရိုးစွန်းမှာတန်ချိန်သန်းပေါင်းများချီတဲ့ရေခဲတွေကိုတွေ့ရှိထားပါတယ်။ဒါကအသက်ရှင်သန်ရေးအတွက်အထောက်အကူဖြစ်စေပါတယ်။တောက်ဆရာရေ၊ရှူဆရာလေးဖြင့်ဒုံးမြလောင်စာအတွက်ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်တွေလည်းရှိပါတယ်
။လာဘော်ကိုလွတ်တင်ခဲ့တဲ့စစ်တန်အိုက်ဘီဒုံးမြစီစဉ်ကအငြိမ်းစားအင်ဂျင်နီယာတူဖြစ်တဲ့ကန်နက်ပွင့်ဘိုးကတော့ NASA ရဲ့လာကဘာစုဆိုင်ရေးလုပ်ငန်းတွေအဆုံးမသတ်သေးဘူးလို့ဆိုပါတယ်
။ This place is history in the making and it It's not over yet.
ဒီနေရာသမိုင်းကိုဖန်တီးနေတော့အဆုံးမသတ်သေးဘူးဆိုပြီးသူကပြောသွားတာပါ။ခီးစဉ်တဲ့အတွက်လွန်ခဲ့တဲ့2,900ကအသုံးပြုခဲ့တဲ့ကြိယာတချို့ကိုလည်းပြန်လည်အသုံးပြုသွားမှာပါ။ NASA ရဲ့ Apollo အာကာသယာဉ်အစီအစဉ်ကအငြိမ်းစားအင်ဂျင်နီယာ Jim O'Gill ကတော့1969ခုနှစ်ဇူလိုင်လတည်းလပေါ်ကိုပထမဆုံးအချိန်ခြေချခဲ့တဲ့အတွေ့အကြုံကိုအခုထိမမေ့နိုင်သေးဘူးလို့ဆိုပါတယ်
And the being in the firing room for the Apollo 11 was obviously the most exciting
Apollo 11လုပ်တင်တဲ့ထိချုပ်ရေးခန်းထဲမှာကြုံခဲ့ရတဲ့စိတ်လှုပ်ရှားမှုမျိုးကတော့တသက်မှာမမေ့နိုင်တဲ့အတွေ့အကြုံမျိုးပါ
လုံးဝ250ကအောင်မြင်မှုတွေပေါ်ခြေခံပြီးနောက်ထပ်စူးစမ်းလေ့လာမှုအသစ်တွေကိုတိုးချဲ့သွားနိုင်မှုလဲ NASA ဒုံးမြေလွတ်တင်ရေးဌာနညွှန်ကြားရေးမှူးဟောင်း Robert Sick တို့လိုပညာရှင်တွေမျှော်လင့်နေကြပါတယ
် Yeah, in fact I did back in Apollo I said well okay we proved we can go to the moon now
ဘလူးစီစမှာကျွန်တော်ပါခဲ့ဘူးပါတယ်လာပေါ်ကိုအရောက်သွားနိုင်တယ်ဆိုတော့ကိုတသက်ပြခဲ့ပြီးဖြစ်လို့တခြားဂျိုးတွေကိုလည်းထပ်ပြီးရှာဖွေစူးစမ်းကြဖို့ကျွန်တော်ပြောခဲ့ဘူးပါတယ်ဆိုပြီးသူပြောသွားတာပါလာပေါ်ကိုခြေချနိုင်ခဲ့တဲ့ Apollo 11ခီးစဉ်ကချန်ထားခဲ့တဲ့အတွေ့အကြုံတွေကနေအာကာသရဲ့ခီးရှည်သွားနိုင်မဲ့ SLS အစီအစဉ်ပါဝင်တခြားအာကာသစူးစမ်းလေ့လာရေးလုပ်ငန်းတွေကိုတိုးချဲ့နိုင်မှုလဲ NASA သိပ္ပံပညာရှင်တွေကြိုးပမ်းနေကြတာပါနောက်ထပ်အာကာသခီးစဉ်အသစ်တွေကိုစောင့်ကြည့်နေသူတွေထဲမှာတော့ Apollo 11ခီးစဉ်မှာလိုက်ပါခဲ့တဲ့အာကာသယာဉ်မှူး Michael Collins လဲတူပါဝင်ဖြစ်ပါတယ
် The first time I ever thought about flying to the moon was when John F. Kennedy said
လာဘကိုလူလွတ်ပြီးကဘာကိုဘေးကင်းရန်ကင်းပြောင်းစေခြင်းလေလို့သမ္မတဂျွန်အက်ဖ်ကန်နဒီကပြောလိုက်တဲ့အချိန်မှာလာကဘာကိုပြန်တမ်းဖို့ပထမဆုံးအတွေ့ဝင်ခဲ့တာပ
ါ NASA သိပ္ပံပညာရှင်တွေကတော့အတိတ်ကအတွေ့အကြုံတွေပေါ်အခြေခံပြီးအနာဂတ်အတွက်ပြင်ဆင်နေကြပါပြီလာကဘာကိုနောက်တစ်ချိန်လွှတ်မဲ့ Artemis အာကာသယာဉ်ခီးစဉ်ကအစ SLS အာကာသခီးစဉ် Orion အာကာသခီးစဉ်တွေပြီးနောက်ဆုံးတစ်နေ့မှာအင်္ဂါဂြိုလ်အထိခီးစဉ်နိုင်ဖို့လည်းမျှော်လင့်ထားကြပါတယ်ခင်ဗျာ
ကိုအောင်လွင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့စနေညဒရိုက်လီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါဦးရှင
်အရှေ့အလယ်ပိုင်းဒေသကဟိုမတ်ရေလက်ကြားကိုဖျက်ဆီးထားတဲ့ပရိုတိန်းအလန်တင်ရေနံတင်တင်မော်ကိုမနီတောက်ကြာနေကဖမ်းဆီးထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အနေရများတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းလို့ပရိုတိန်းနိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ပြောပါတယ်အီရန်ကဖမ်းတင်မော်နဲ့မတော်တဆထိခိုက်မိတယ်လို့ဆိုတဲ့စတန်နာအင်ပါရိုရေနံတင်တင်မော်ကိုဟိုမတ်ရေလက်ကြားနဲ့မျက်နှာချင်းဆိုင်မှာရှိတဲ့ဘန်ဒါအာဘာဆိတ်ကမှာထိန်းထားတယ်လို့အီရန်နိုင်ငံ FARS သတင်းအေဂျင်စီကပြောပါတယ်ပရိုတိန်းနိုင်ငံခြားရေးဝန်ကြီးဟန့်ကတော့တင်မော်ရဲ့အနေနဲ့ကင်းပြီးတော့ပရိုတိန်းတင်မောရီအနီရဲ့ကင်းဖို့ပရိတင်ဖက်ကစဉ်းစားချင်းချင်းပြီးအခိုင်အမာတုံ့ပြန်ဆောင်သွားမယ်လို့တွစ်တာမှာရေးပါတယ်။အမေရိကန်ပြည်ထောင်စုကဆော်ဒီအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုတိုက်လေရင်တွေလေကြောင်းရန်ကာကွယ်ရေးစနစ်တွေအပါအဝင်အမေရိကန်တပ်ဖွဲ့တွေကိုဆက်ထပ်ပြီးတော့ဆေးလုပ်လိုက်ပါတယ်။အရှေ့အလယ်ပိုင်းဒေသတွေမှာအီရန်ဖက်ကစီးရဲအရာချင်းချောက်မှုတွေရှိလာနေတာကြောင့်အမေရိကန်ဖက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလုပ်လိုက်တာဖြစ်ပြီးဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900လောက်ပါဝင်နိုင်ခြေရှိပါတယ်။အမေရိကန်တပ်တွေဆော်ရီနိုင်ငံမှာအခြေစိုက်ပေါ်တဘောတူညီလိုက်တာနဲ့ပတ်သက်ပြီးတော့လဲဆော်ရီနိုင်ငံခြားရေးဝန်ကြီးဌာနကမနေ့တောက်ကြာနေ့ကကြေညာလိုက်ပါတယ်ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူးအမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကိုင်စစ်သွေးကြွအုပ်စုတွေအပေါ်ဖြိုခွင်းနိုင်နေတဲ့စစ်စင်ရေးတွေဒီလာမှာစတင်လိုက်ကြပါတယ်လေလာတုံးသက်သူတွေကတော့ဒီစစ်စင်ရေးဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်တို့ဝါရှင်တန်မှာလာမယ့်တဲ့တွင်မှာအတွင်းတွေ့ဆုံပွဲမတိုင်ခင်မြေပြင်စစ်စင်ရေးတွေပူးပေါင်းလုပ်ကိုင်မှုအဖြစ်သုံးသပ်ပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်ဖို့နောက်ွယ်ကနေစီစဉ်ခဲ့သူအဖြစ်ဆွဆွဲခံရတဲ့လက္ခဤဒီပါအုပ်စုခေါင်းဆောင်ဟာဖစ်ဆဒစ်ကိုပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်တာဝန်ရှိသူတွေကပြီးခဲ့တဲ့ပုဒ်တွင်မှာဖမ်းဆီးခဲ့တာပါအဒီဟိုရယ်တိုက်ခိုက်မှုအတွင်းတေဆုံးခဲ့သူ166ဦးထဲမှာအမေရိကန်6ဦးပါဝင်ပါတယ်
စနေညနေခင်းရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့ညနေဘက်အစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်ည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.